ဒေါ်ဆန်းစုကြည်ကိုအင်းစိန်ထောင်တွင်အထူးတရားရုံးမှအမှုစစ်ဆေးနေတဲ့ကာလအတွင်းမှာပဲဒေါ်ဆန်းစုကြည်တို့မိသားစုပိုင်းလက်ရှိဒေါ်ဆန်းစုကြည်ကိုယ်တိုင်နေထိုင်နေတဲ့တက္ကသိုလ်ရစ်တာလန်းအမှတ်54ခြံဝင်းကမြေလွတ်နေရာတချို့ကိုပေ190အကွက်ချပြီးခွဲစိတ်ရောင်းချလိုက်ပြီးဆိုတဲ့ကြော်ညာတစ်ခုပြီးခဲ့တဲ့တောက်ကြာဇူလိုင်လ24ရက်နေ့မှာစစ်အစိုးရပိုင်းမြန်မာသတင်းစာတွေကဖော်ပြပါတယ်အဲ့လိုရောင်းချတာကိုကျေနပ်မှုမရှိရင်ခုနှစ်ရက်အတွင်းအကြောင်းပြန်ကြဖို့ကြော်ညာကဆိုပါတယ်ကြော်ညာထဲမှာမြေရောင်းချသူရဲ့အမိကိုဥက္ကမောင်အေးလို့ဖော်ပြထားပါတယ်ဥက္ကမောင်အေးဟာဘယ်သူလဲဘာကြောင့်အခုလိုသူကရောင်းလိုက်ရတာလဲဘယ်သူတွေကဒေါ်အောင်ဆန်းစုကြည်တို့ခြံဝင်းတဲ့ကမြေခွက်ကိုဝယ်သွားတာလဲဆိုတာတွေကတော့သောတာရှင်တွေနဲ့အတူကျွန်တော်ကိုယ်တိုင်သိချင်နေတဲ့မေးခွန်းတွေပဲဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်မရှိတဲ့အချိန်တော်အတွင်းမှာဒေါ်အောင်ဆန်းစုကြည်မတိလိုက်ရပါပဲဒီမြေခွက်တွေကိုဥက္ကမောင်အေးဆိုသူကရောင်းချရလောက်အောင်ဒီမြေနေရာတွေကိုဘယ်သူကပိုင်ဆိုင်တာမို့လို့လဲဆိုပြီးဒေါ်အောင်ဆန်းစုကြည်ရဲ့ရှိနေကြီးဦးညံဝင်းကိုကျွန်တော်မေးကြည့်ပါတယ
်ဒေါ်အောင်ဆန်းစုကြည်တို့ခြံမယ်လေဒေါ်အောင်ဆန်းစုကြည်တို့ပိုင်တဲ့ဟာပဲအဲ့ဒီခြံကြီးတွေကမခွဲမစိတ်ရသေးတဲ့ undivided portion တစ်ခုကိုဥက္ကမောင်အေးဆိုတဲ့လူကသူပိုင်ပါတယ်ဆိုပြီးတော့ရောင်းတယ်ဝယ်တဲ့လူတယောက်ဝယ်တယ်လူတယောက်နာမည်တော့မပါဘူးအဲ့ဒါကိုဆရာငွေပေးထားတယ်ကန့်ဝတ်ခြင်းကန့်ကွဲဆိုတဲ့အဲ့ဒီကြော်ညာပဲကျွန်တော်တို့ဒီကြော်ညာကိုပဲကျွန်တော်တို့ဥပဒေနဲ့အညီတုတ်ပြမှာဥက္ကမောင်ရဲ့ဒေါ်ဆန်းစုကြည်နဲ့တဝန်းခွဲမောင်နှမတော်ပါတယ်အမေဘက်ကပ
ါဒေါ်ဆန်းစုကြည်နဲ့မောင်နှမဝန်ခွဲတော်ဆက်တယ်ဆိုတဲ့ဥက္ကမောင်အေးကို1988ခုနှစ်လူလူအောင်ကြမှုဖြစ်ခဲ့တဲ့ကာလတဝိုက်တုန်းကဒေါ်ဆန်းစုကြည်ရဲ့မိခင်ဒေါ်ခင်ကြည်ဟာဥက္ကမောင်အေးဒုက္ခရောက်နေတာကိုသနာပြီးအမှတ်54တက္ကသိုလ်ရိပ်သာလန်ခြံဝင်းတဲကတနေရာမှာယာယီတဲထိုးပြီးခိတ္တနေထိုင်ဖို့ပြောခဲ့ဘူးကြောင်း RFA ကစုံစမ်းသိရှိရပါတယ်။ဒါပေမဲ့ဥက္ကမောင်အေးဟာအဲ့ဒီအချိန်တုန်းကအုတ်တိုက်အခိုင်အမာစောက်ဖို့ကြိုးစားခဲ့တာကြောင့်ဒေါခင်ကြီးကိုယ်တိုင်တားမြစ်ပြီးအမှုဖြစ်ခဲ့ရပါတယ်။အဲ့ဒီအမှုအခြေအနေမပြည့်ပြတ်သေးပဲရှိနေချိန်မှာဥက္ကမောင်အေးကအခုလိုဒီမြေခွက်တွေကိုရောင်းစားလိုက်တာပဲဖြစ်ပါတယ်။ဒေါ်ဆန်းစုကြည်အမှုရင်ဆိုင်ရနေချိန်မှာအခုလိုဒေါ်ဆန်းစုကြည်ရဲ့မောင်နှမဝန်ခွဲတော်ဆက်သူကဒေါ်ဆန်းစုကြည်မိသားစုပိုင်ခြံဝင်းတဲ့ကမြေခွက်တွေကိုရောင်းစားနေတာနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကိုယ်တိုင်ကရောသိရှိပါရဲ့လား
သိပါတယ်ကျွန်တော်တို့ပြောပြလိုက်ပါတယ်ကျွန်တော်တို့ရှင်းနေနှစ်ယောက်ကိုလွှဲလာပါတယ်ကျွန်တော်တို့အကြောင်းပြန်ပါမယ်အကြောင်းပြန်မဲ့အချက်တွေကိုကျွန်တော်တို့ပြောခွင့်မရှိပါဘူ
းဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဟိုဒီချိန်မှာဒီလိုကိစ္စဖြစ်ပေါ်လာရတာကဘာကြောင့်လို့ဆရာတို့ထင်ပါလဲ
ကျွန်တော်တို့ထင်တာမရှိဘူးကျွန်တော်တို့သိလည်းမသိဘူးဒါပေမဲ့လို့ဝယ်တယ်ဆိုတဲ့လူကနာမည်မပေါ်ဘူးတော့ကြော်ညာတယ်ဆိုတော့ပယောဂရှိသလားလို့တော့ကျွန်တော်တို့စဉ်းစားနေကြပါတယ်ဒေါ်အောင်ဆန်းစုကြည်တို့နော်အန်တီဒေါ်ခင်ကြည်တို့ကဘယ်သူကမှခွဲပြီးမရောဘူ
းဒါဆိုရင်ပိုင်ရှင်ဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်အိမ်မှာမရှိတော့ဒေါ်အောင်ဆန်းစုကြည်တို့မိသားစုပိုင်မြေတွေကိုရောင်းချတာနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ကတရားဝင်လုတ်ပိုင်ခွင့်အာဏာလွှဲထားတဲ့ရှေ့နေဦးညံဝင်းတို့အနေနဲ့ရောဘာတွေဆက်လုပ်ဖို့ရှိပါသလဲ
ဒီဥစ္စာကတရားမမှုသဘောပေါ့တရားမမှုသဘောဆိုတာဟိုဘက်ဒီဘက်ပုံမှန်မှုတည်တယ်ဘယ်လိုဖြေရှင်းရတယ်ဆိုတာကဘာမှမရှိဘဲနဲ့ကြော်ညာနေတဲ့လူကဘာလုပ်ကြမလဲကျွန်တော်ကြည့်ရမှာပေါ့လေဒါတော့ကျွန်တော်အခုချိန်မှာဒါတွေအကုန်ကြောက်ပြောလို့မဖြစ်ဘူးကြเนาะအဲသူတို့ကမမှန်မကန်သဘောရှိတယ်မမှန်မကန်လုပ်တဲ့လူကိုကျွန်တော်တို့ကအကုန်လုံးသွားချပြလို့မဖြစ်ဘူးက
ြဒီမိကိစ္စနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဟာအခုတည့်ရက်နှစ်အတွင်းမြေရောင်းစားရတဲ့ဥက္ကမောင်အေးရဲ့ရှေ့နေတွေကိုအကြောင်းပြန်ကြားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ